ရှိနေရှိတော်ကြဒေသမှာမူရစီဝါသုံးဆွဲမှုတို့မြန်မာလာနေတာဟာကမ္ဘာတဝန်မက်သအမ်ဖက်တမင်းစိကြွဆေးပြားနဲ့တခြားစိကြွဆေးအမျိုးအစားတွေကိုကြည်ကြဲပြန့်ပြန့်ထုတ်လုပ်မှုတို့တိုးလာစေတယ်လို့ကုလသမဂ္ဂမူရစီဝါနဲ့ရာဇဝမှုတိုက်ဖျက်ရေးယုံ UNODC ကဒီကနေ့အစည်းအဝေးအသစ်တစောင်ထုတ်ပြန်လိုက်ပါတယ်။အရှိနေရှိတော်အရှမြောက်အမေရိကမှာဖမ်းဆီးတွေအများဆုံးဖြစ်ခဲ့တဲ့ပြင်ဒီကမ္ဘာလုံးမှာလည်းစိကြွဆေးပြားနဲ့ပတ်သက်လို့အများအပြားဖမ်းဆီးခံခဲ့ရတဲ့အကြောင်း2024ခုနှစ်မူရစ်စိတ်ကြွဆေးသုံးဆွဲမှုဆိုင်ရာ UNODC ရဲ့အစီအစဉ်မှာဖော်ပြထားတာပါ။ကမ္ဘာပေါ်မှာ EDS လို့ခေါ်တဲ့ Meth Amphetamine စိတ်ကြွဆေးပြားအများဆုံးထုတ်လုပ်တဲ့အာရှတိုက်မှာလွန်ခဲ့တဲ့9နှစ်တွင်ဖမ်းဆီးခံရတဲ့စိတ်ကြွဆေးတန်ချိန်စုစုပေါင်း36တန်တန်ရှိခဲ့တယ်လို့အစီအစဉ်ကဆိုပါတယ်။ဒါပေမဲ့တရုတ်နိုင်ငံမှာဖမ်းဆီးခံရတဲ့စိတ်ကြွဆေးတန်ချိန်စုစုပေါင်းဟာနောက်ဆုံးအစီအစဉ်အရဆိုရင်တန်ပေါင်း16တန်တောင်ရှိတယ်လို့ဆိုပါတယ်။ဒါဟာအာရှဒေသတစ်ခုလုံးရဲ့စိတ်ကြွဆေးထုတ်လုပ်မှု45ရာခိုင်နှုန်းလောက်ကိုရှိနေတာပါ။ထိုင်းနိုင်ငံမှာဆိုရင်လည်းလွန်ခဲ့တဲ့9နှစ်ကာလအတွင်းစိတ်ကြွဆေးပြားထုတ်လုပ်မှုဟာတဖြည်းဖြည်းမြင့်မားလာနေပြီးမကြသေးမီကသမိုင်းတွင်လောက်များပြားတဲ့စိတ်ကြွဆေးပြား65သန်းနဲ့အခဲအတောင်တန်ချိန်တသန်းခွဲကျော်အထိဖမ်းဆီးနိုင်ခဲ့ပါတယ်။အာရှမှာသုံးဆမှုလုံးများလာတဲ့စိတ်ကြွဆေးပြားတွေအတွက်အိန္ဒိယနိုင်ငံတွေဖြစ်တဲ့တရုတ်မြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေမှာအဓိကအခြေပြုပြီးထုတ်လုပ်နေကြတယ်လို့ဆိုပါတယ်။ဒါ့အပြင်စနစ်တကျဖွဲ့စည်းထားတဲ့ရာဇဝတ်ကိန်းတွေကနေမက္ကဆီကိုအရှေ့အလယ်ပိုင်းတောင်နဲ့အနောက်အာရှအနောက်အာဖရိကနဲ့ဂျပန်စတဲ့ဒေသအနှံ့အပြားစီကိုမူရစ်စီးတွေအကြောင်းဝယ်လုပ်နေကြတယ်လို့ UNODC ရဲ့အစီအစဉ်ကစားမှာပြောထားပါတယ်ခင်ဗျာ။